နေပြီးတော့အခြေစိုက် BBC သတင်းတောက်ဦးအောင်သူရဟာဒီကနေ့မနက်7နာရီလောက်မှာပြန်လည်လွတ်မြောက်လာပြီးနေအိမ်ကိုကိုယ်တိုင်ကားမောင်းပြန်လာတယ်လို့မိသားစုဝင်တဦးကပြောပါရယ်။၃ရက်နီးပါးထိမ့်သိမ်းခံခဲ့ရတဲ့ဦးအောင်သူရနဲ့ပတ်သက်လို့ဘယ်လိုကြောင့်ဖမ်းဆီးထိမ့်သိမ်းခံခဲ့ရလဲဆိုတာနဲ့ခံဝင်ချက်တစုံတရာထိုးခဲ့ရတာရှိမရှိဆိုတာကိုတော့သေချာမသိရသေးပါဘူး။အဲ့ဒီနေ့ကသူနဲ့အတူမင်းစီမာသတင်းဌာနကအက်ဒီတာဟောင်းဦးသန်းထိုက်အောင်လည်းဖမ်းဆီးခံခဲ့ရပေမဲ့ဦးသန်းထိုက်အောင်ကတော့ပြန်လည်လွတ်မြောက်လာတာမရှိသေးပါဘူး။ဖန်စီခံခဲ့ရတဲ့သတင်းတောက်တွေထဲမှာ DBB သတင်းတောက်တူပါဝင်တယ်လို့ကမာရွတ်သတင်းမီဒီယာကအက်ဒီတာချုပ်နဲ့တခြားအက်ဒီတာတူလည်းအခုအချိန်ထိဖန်စီခံထားဆဲဖြစ်ပါတယ်။ဒီလိုဖန်စီခံရဆဲသတင်းသမားအတိုင်းကိုအမြန်ဆုံးပြန်လွတ်ပေးဖို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ဟောင်းဦးမြင့်ကျော်ကတောင်းဆိုပါတယ်
။မီဒီယာကလည်းအခုအချိန်မှာချင်းချောက်ခံရတာအနေထားမှာဒါပေမဲ့ပုံပြီးတော့နောက်ဆိုးသွားတဲ့ချင်းချောက်မှုလိုမျိုးဟိုဖြစ်စေတယ်ဒီဟာတော့အမြန်ဆုံးပြန်လို့ပြောကျင်တာပေါ့နော်ဟိုမြင်းစီမာတော့သူလောလောဆယ်လုပ်နေတာမဟုတ်ဘူးနော်ဟိုတိုးတော့သူဟိုမြင်းစီမာပြီးခဲ့ကာလအထိသူလုပ်ခဲ့ဒီဟာဒီတက်ရောက်မှုကအားလုံးပေါ်မှာကြီးမာတယ်နောက်နိုင်ငံတကာမှာလည်းဒီဟာကသတင်းနယ်လက်ခွင့်ရောတက်ရောက်မှုအများကြီးကြီးမာတယ်လို့ကျွန်တော်ထင်တယ်ဒီလိုမျိုးဟိုမြင်းစီမာဖြစ်စေဒီဖြစ်စေအဲ့ဒီမှာလုပ်ခဲ့တဲ့သတင်းတောက်တွေအားလုံးကိုဟိုနေလို့မရတော့အောင်ဟိုတင်းဆောင်ရအောင်အလုပ်လုပ်လို့မရအောင်လုပ်တဲ့ဟာဆိုဒီဟာကဘာမှန်အကြောင်းအချက်တိတိပပမရှိရင်ဒီမီဒီယာမှာလုပ်ခဲ့ရဆိုတဲ့အတွက်ကြောင့်တစ်ခုနဲ့ဖမ်းနေဆိုတဲ့ဟာကပို့ပြီးတော့ဟိုနောက်ဆိုးသွားတဲ့နောက်တစ်ဆင့်တက်တဲ့ဟိုချင်းချောင်းမှုလိုမျိုးဖြစ်နေတာပေါ့နော်ကျန်တဲ့သတင်းတောက်တွေအားလုံးတွေ့လိုက်ပြပြီးမှတက်ရောက်မှုဖြစ်တဲ့
သူတို့နှစ်ဦးဟာတောက်ကြာနေကနေပြီးတော့တက်ခိနခရိုင်တရားရုံးရှိမှာ NLD နာယကဦးဝင်းထိန်ရုံးထုတ်ကိုသတင်းရယူနေတဲ့အချိန်အရက်ဝင်းတဲ့လူတချို့ကဖမ်းဆီးသွားတာကိုခံခဲ့ရတာဖြစ်ပါတယ် BBC သတင်းတောက်ပြန်လွတ်ခဲ့ပေမဲ့လို့အာနာသိစိအုပ်ချုပ်ရေးကောင်စီကထုတ်ဝေခွင့်ရပ်ဆိုင်ထားတဲ့မင်းစီမာသတင်းဌာနအက်ဒီတာဟောင်းဦးသန်းထိုက်အောင်ပြန်မလွတ်တာနဲ့ပတ်သက်လို့ဘာမှရှင်းရှင်းလင်းလင်းမသိရသေးပါဘူးစဖမ်းခေါ်တာမှာထုတ်ဝေခွင့်ရပ်ဆိုင်ထားတဲ့မင်းစီမာသတင်းဌာနနဲ့ပတ်သက်လို့အက်ဒီတာဟောင်းကိုခေါ်ယူစစ်ဆေးတာဖြစ်နိုင်တယ်လို့သတင်းတွေကြဲကြဲလောင်လောင်ထွက်ပေါ်ခဲ့တာလည်းရှိပါတယ်အခုလို့ဦးသန်းထိုက်အောင်ကိုဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းထားတာနဲ့ပတ်သက်လို့ပြန်ချရေးတူဝင်ကြီးပုံမှုချုပ်စော်မင်းထွန်းကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဖုံးကင်ဖြေဆိုတာမရှိခဲ့ပါဘူး။မနေ့ကလည်းနေပြည်တော်အခြေစိုက်အလွတ်တန်းသတင်းတောက်တူဖြစ်တဲ့ကိုအောင်ကိုလက်ကိုမနေ့မနက်10နာရီလောက်မှာပြင်မနာရဲစခန်းမှာစစ်ဆေးထိမ့်သိမ်းချပြီးအခုအချိန်ထိပြန်မလွတ်ပေးသေးပါဘူး။ဘယ်လိုကြောင့်သူ့ကိုဖမ်းဆီးထားတယ်လဲဆိုတာကိုလည်းရှင်းရှင်းလင်းလင်းမသိရပါဘူး။ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်တဲ့အချိန်ကစလို့ဒီကနေ့အထိသတင်းတောက်အယောက်90နီးပါးဖမ်းဆီးခံခဲ့ရပါတယ်။လက်ရှိအချိန်မှာသတင်းတောက်20ထက်မနည်းဆက်လက်ဖမ်းဆီးထိန်းသိမ်းခံထားရဆဲဖြစ်ပြီးဒီအထက်က10ဦးထက်မနည်းဟာနှစ်ရှည်ထောင်နဲ့ကြားခံရနိုင်တဲ့ပုံမှန်တွေနဲ့တရားစွဲဆိုခံထားရပါရဲ့ရှင်